ဟုတ်ကဲ့ပါရှင်ဆရာဦးစောဝင်းကိုရှင်အခုကျမတို့ဒီရွေးကောက်ပွဲကြီးကလည်းနီးလာတဲ့အချိန်မှာပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမျိုးမျိုးသတင်းတွေကြားနေရတာပေါ့ဥပမာဆိုလို့ရှင်မနေ့ကပဲဒီဆရာတို့ရဲ့ဒီနေပြည်တော်တခိဏတီရီမြို့နယ်မှာမဲဆွဲပို့လာတဲ့ NLD ကိုစလေလောင်းနေကိုဒီဒေသခံတွေကချင်းချောက်တာတွေဆိုင်ကယ်နဲ့ပုတ်ဆွဲသွားတာမျိုးလေးကွာနဲ့ရင်ဘတ်ကိုပစ်တာမျိုးတွေတိုက်ခိုက်မှုပေါ့နော်တိုက်ခိုက်မှုမျိုးတွေလုပ်တယ်ပေါ့ပြီးတော့အဲ့ဒီအရင်ကလည်းဒီအော်တိုဘာလ23ရက်မှာကချင်အထူးဒေသချီဖွေမှာပဲဒီမဲဆွယ်စည်းမှုသွားတဲ့ NLD ကိုယ်စားလှယ်တွေကိုပဲအတိုက်ခိုက်ခံရတယ်ပါလာတဲ့ projector တွေလိုပစ္စည်းတွေဖျက်ဆီးခံရတယ်ပေါ့အဲ့တော့အဲ့လိုကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးတဲ့နေရာမှာအနှောက်အယှက်ပြုခံရတာတိုက်ခိုက်ခံရတာတွေနဲ့ပတ်သက်ပြီးဖြေရှင်းနိုင်မှုအတွက်ပေါ့ဒီရွေးကောက်ပွဲဥပဒေမှာပဲဖြစ်ဖြစ်ပုံမှန်ဥပဒေမှာတွေပဲဖြစ်ဖြစ်ပေါ့တစုံတရာပြဋ္ဌာန်းထားတာမျိုးရှိပါသလားရှင်ဒီပြည်သူလူထုသိရအောင်တစ်ချက်လောက်ပြောပြပေးပါလားရှင
်ဟုတ်ကဲ့ခင်ဗျပြောနေတဲ့အချိန်မှာကျွန်တော်ကလည်းပဲအပြင်ရောက်နေတဲ့အခါကျတော့သောဆာဒါနဲ့ပေါ့လေရွေးကောက်ပွဲဥပဒေပုံမှန်အတိအကျလည်းကျွန်တော်ပြောလို့မရဘူးပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
သို့တော့ရွေးကောက်ပွဲဥပဒေမှာတော့အဲ့ဒီရွေးကောက်ပွဲမဲဆွယ်တဲ့ကာလအတွင်းမှာအနှောက်အယှက်လုပ်ရတယ်နော်ဒဏ်ငွေရောထောင်ဒဏ်ရောစစ်တမ်းလေးသတ်မှတ်ထားရတော့ရှိတယ်ဗျာဟိုကတော့ရိုင်းသက်ကြီးမှာပေါ့လေပြစ်မှုဆိုင်ဥပဒေမှာလည်းပဲအနှောက်အယှက်ပေးတာမျိုးတွေ hindrance ပေါ့အမျိုးမျိုးပေါ့နော်အဲ့လိုမျိုးတွေအတွေ့ကိုပြစ်တယ်သတ်မှတ်ထားတာတွေရှိပါတယ်ပြစ်မှုနေတယ်ရောပြစ်တယ်နေတယ်သတ်မှတ်ထားတယ်သို့တော့ဟိုကျွန်တော်တို့ထုံးစံကတော့အထူးဥပဒေမှာပြဋ္ဌာန်းထားပြီးအထူးဥပဒေနဲ့ပဲကိုင်တွယ်တယ်ဗျာအဲ့တော့အဲ့ဒီရွေးကောက်ပွဲဥပဒေနဲ့ကိုင်တွယ်ပြီးတော့ဒီဟာကိုဟိုအရေးယူဆိုတိုင်တန်းလို့တော့ရပါတယ်ဗျာကိုယ်စီရတော့ဖြစ်တဲ့အဖြစ်ကတော့ပေါ့ဗျာအုပ်ချုပ်ရေးမှုကလည်းကြားတာဗျာအုပ်ချုပ်ရေးမှုဆိုတာကသူတို့နေပြည်တော်မှာကြတော့ဟိုဝန်ထမ်းအရာတွေရှိတယ်လေဝန်ထမ်းတိုက်ခန်းနေပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒီတိုက်ခန်းနေမှာအုပ်ချုပ်ရေးမှုခန့်ထားတာရှိတယ်ဗျာအဲ့တော့အဲ့ဒီအုပ်ချုပ်ရေးမှုကလည်းအဲ့ဒီတိုက်ခန်းနေကိုလာပြီးတော့မဲမဆွဲအောင်ကြားတာ
ဟုတ်ကဲ့အဲ့လိုတားပိုင်ခွင့်ရှိလားရှင
်ဟုတ်ကဲ့ဟုတ်အဲ့ဒါကြောင့်အဲ့ဒီဥစ္စာကတော့သူကအစိုးရအနေနဲ့အုပ်ချုပ်ရေးအာဏာပိုင်အနေနဲ့တားတာဖြစ်လာပြီဥပမာဆိုတော့ကချင်မှာဖြစ်တဲ့ကိစ္စမျိုးတွေနောက်တစ်ခါရခိုင်မှာဖြစ်တဲ့ကိစ္စမျိုးတွေအဲ့ဒါကြီးကြတော့သူကလူပုဂ္ဂိုလ်ရတော့အစိုးရမဟုတ်တဲ့တခြားအဖွဲ့အစည်းအနေနဲ့တော့ဟုတ်ကဲ့ဟု
တ်ကဲ့
ခုကတော့အုပ်ချုပ်ရေးအာဏာပိုင်ပေါ့ဗျာရက်ကွက်အုပ်ချုပ်ရေးဘူးဆိုတာလည်းအုပ်ချုပ်ရေးအာဏာပိုင်ပဲ
ဟုတ်ကဲ့အု
ပ်ချုပ်ရေးအာဏာပိုင်ကသူကတားတာဖြစ်လာပြီလေ
ဟုတ်ပါတယ်
တားဖြစ်လာအဲ့ဒီကိစ္စကတာမန်တားတာခုလိုပေါ့ဗျာချက်စီးတာမဟုတ်တော့လဲပဲပို့ပြီးတော့မှသူကအင်တာနက်သဘောရှိပါတယ်ပို့ပြီးတော့မှပါတာသုံးတဲ့သဘောရှိတယ်ပေါ့လေအဲ့ဒါကတော့ကျွန်တော်တို့ကရုပ်ောက်ပွဲဥပဒေအရတိုင်တန်းတာအပြင်ပေါ့ရုပ်ောက်ပွဲကော်မရှင်ကိုတတ်တင်ပြတိုင်ပြီးတော့သက်ဆိုင်ရာထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုလည်းအဲ့ဒီပုံကိုတူဦးချင်းရဲ့လိုရကိုတိုင်တာကိုချီရောက်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီလိုမျိုးတော်ဝိုက်ပြီးတော့နှောက်ရက်တာတွေဖျက်ဆီးတာတွေတိုက်ခိုက်တာတွေအားလုံးကိုအမှုဖွင့်ထားတာမျိုးတိုင်ကြားထားတာမျိုးတွေတော့ကြားရပါတယ်သက်ဆိုင်ရာဟိုရဲစခန်းလိုနေရာမျိုးကလည်းအမှုဖွင့်ရင်တော့လည်းလက်တော်လက်ခံထားလိုက်တယ်ရှင်ဒါပေမဲ့အခုထိအေးအေးယူတာမျိုးပေါ့ဒီသက်ဆိုင်ရာအာဏာပိုင်တွေကကျမတို့ဘာမှမကြားရသေးဘူးရှင်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်လို့ဆရာဘာများပြောချင်ပါလဲရှင်
အခုကစီပန်းခံရတဲ့ပါတီအဖွဲ့အစည်းတွေကလည်းပဲရုပ်ောက်ပေါ်တခြားလုပ်ငန်းတွေပေါ့ဗျာတခြားဆက်ဆက်စီးရုံးတဲ့လုပ်ငန်းတွေအဲ့ဒီလုပ်ငန်းတွေကိုဒီဘာမှတော့မလို့အလုတ်ပြန်မယ်ပေါ့ဗျာအဲ့လိုပုံစံမျိုးနဲ့တွန်းတွန်းတက်တက်သိမလုတ်ကြတာလို့ပြောထင်တယ်ဗျာဖြစ်မနေအမှုဖွင့်ရအောင်ဆိုတာမျိုးမဖြစ်ဖြစ်အောင်ဆိုတာမျိုးသိပြီးတော့လုတ်ကြဖို့ကျွန်တော်မကြားသေးဘူးပေါ့ဗျာ
ဒီလိုအခြေအနေကြီးကလည်းဒီမြန်မာနိုင်ငံအတွက်အင်မတန်ရေးကြီးတဲ့အခြေအနေကြီးဖြစ်နေတယ်ဆိုတော့လူတွေလည်းဘာပဲပြောပြောနိုင်တာမနိုင်တာတည်းကိုယ်ဆန္ဒလေးကိုကိုဖော်ထုတ်ခွင့်ရအောင်ဘလို့မျိုးဖြည့်ရှင်းအချောမွေဆုံးဖြစ်မလို့ဆရာထင်ပါလဲရှင
်ဒီညမှာကျွန်တော်တို့ကဘုရားရွေးကောက်ပွဲကော်မရှင်လို့နော်ဆက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်ဆိုတာမျိုးတွေကအားကိုးနေလို့သိမဖြစ်ဘူးလေ။ဟိုကျွန်တော်အတယောက်အနေပေါ့ဗျာ
။ဟုတ်ကဲ့
။ရွေးကောက်ပွဲကော်မရှင်ကလည်းပဲမဲဆန္ဒရှင်စည်ရင်တော်မှာမှောင်လုပ်နိုင်တာမဟုတ်ဘူး။ဒါကလုပ်ဖို့ရည်ရွယ်ချက်လည်းသိရှိဖို့မပေါ်ဘူးပေါ့ဗျာ။အဲ့တော့သူတို့ကတော့ရွေးကောက်ပွဲအနေရဲ့တရားမျှတမှုကိုရွေးကောက်ပွဲအောင်မြင်မှုပေါ့ဗျာ။မျှတတာနဲ့ free and fair election တခုဖြစ်ဖို့မဖြစ်ဘူးဆိုတာမျိုးတွေသူတို့ခေါင်းထဲမှာသိပေါ်ဖို့မပေါ်ဘူး။အဲ့တော့အဲ့ဒီအလုပ်ကိုကျွန်တော်တို့ဒီ free and fair election ဖြစ်စီခြင်းနဲ့လူမှုဖွဲ့စည်းတွေကလည်းဝိုင်းပြီးတော့မှသွားပေးဖို့ပဲရှိမယ်လို့ကျွန်တော်ထင်တယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့ဥပမာ IDE ဆိုလို့ဖွဲ့စည်းမျိုးတွေပေါ့ညာနော်ဒီအမြတ်တည်းလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့အတွက် NGO တွေပေါ့ CSO တွေပေါ့နော်အဲ့ဒါတွေက PPCC နဲ့လုပ်ရဖို့အတွက်အခုအထိသိပြီးတော့ရှေ့တန်းတော့တက်မလာကြဘူးအဲ့လိုကိစ္စတွေမှာကျွန်တော်တို့ကဝိုင်းပြီးတော့တားကြဖို့အမြင်ရှိတဲ့ငါကလက်လက်တက်ကြွားတဲ့အဖွဲ့ကြီးတာဝန်ယူဆောင်ရွက်မှာဖြစ်မယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့ရှင
်ဆက်ဆံရအဖွဲ့ကြီးကဘလို့စီမျိုးထားဖို့ဆိုသူတို့ရွေးကောက်ပွဲဥပဒေကသူတို့ပဲပြဋ္ဌာန်းပြီးတော့သူတို့ရဲ့လူတွေကိုသူတို့ကပညာပေးပြီးပြီဆိုလည်းပြောထားတယ်ဗျာငါတင်တန်းနေပေးပြီးပြောထားဒါကြီးကသူတို့သိပြီးသားဗျာသိရတာနဲ့မလုပ်ရတဲ့ကိစ္စတွေဗျာအဲ့တော့မလုပ်ရတဲ့ကိစ္စတွေဆိုလို့ရှိရင်ဒီလိုပုဂ္ဂိုလ်ကြီး ကိုပုံအပ်နေမယ့်အစားကျွန်တော်တို့လွတ်လပ်တဲ့လူလူအခွင့်အရေးတွေရတယ်ဗျာ။တရားတွေထောက်ပြပြီးအတင်းတိုးဖို့မှဖြစ်ပါဗျာ။တို့ရှေ့ကိုဖွင့်ချပြီးဆက်ရမှာပါဗျာ။အဲ့လိုပုံစံမျိုးလုပ်ဖို့အတွက်ကျွန်တော်တို့ကလွတ်လပ်တဲ့ကြွားတဲ့အခွင့်အရေးပို့ပြီးတော့လှုပ်ရှားကြဖို့လိုပါပဲ
။လက်ရှိရွေးကောက်ပွဲနီးတဲ့အနေအထားဖြစ်ပျက်နေတာလဲဆရာအားလုံးသိနေတယ်ဆိုတော့အဲ့တော့ဒီမြန်မာနိုင်ငံရဲ့လက်ရှိရွေးကောက်ပွဲကဒီအတိုင်းသာသွားမယ်ဆိုရင်ဘယ်လိုလမ်းမျိုးများဥတီသွားနိုင်တယ်လို့ဆရာထင်ပါလဲရှင
် PFA election ဖြစ်ဖို့ဆိုတာအကုန်လုံးနဲ့ဆိုင်နေဆိုပေမဲ့လို့အဓိကကတော့သူကဟိုအစိုးရပဲဗျာအစိုးရဆိုတာသူတကယ်ကိုညံ့ညက်ဆိုတာလုပ်ပေးမှာသူတို့မှတာဝန်ကိုကြည့်တာပေါ့ဗျာအဲ့ဒီလိုတာဝန်ရှိတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကစိတ်မပါလက်မပါဖြစ်တဲ့အခါကျဒီရွေးကောက်ပွဲဟာနိုင်ငံတကာစာနှုန်းနဲ့ကြည့်ရင်ဘလို့မှ free and fair ဖြစ်လာမယ်အလားအလာတော့မရှိဘူးပေါ့ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံပြည်သူတွေရဲ့မှန်နဲ့ကျွန်တော်မြန်မာနိုင်ငံပြည်သူတွေရဲ့စိတ်ထားကတော့မြန်မာလူထုကတော့သူ့ရိုးနဲ့သူ့ပြန်ထိုးတဲ့သူ့ကျိုးနဲ့သူ့ပြန်ချီတဲ့ဒီလှုပ်ထုံးလုံးကြီးအမှန်တကယ်ကျဉ်းပိုင်နိုင်တယ်ဒီလောက်မမျှမတဖြစ်ဖို့လုပ်နေတဲ့အခြေအမှဝယ်ပြီးလူထုကတော့သူ့ဆန္ဒရရပြကြလိမ့်မယ်လို့ကျွန်တော်ထင်တယ်ပေါ့ဗျာအဲ့တော့ free and fair မဖြစ်တဲ့အတွက်ကြောင့်နော် election result ကသူဒီမိုကရေစီအင်အားစုအပေါ်မှာမကောင်းဘူးလို့ပြောလို့မရဘူး။သို့တော့တစ်ခါကကျွန်တော်ဆွေးနေတာကကောင်းပြီဒီမိုကရေစီအင်အားစုကရွေးကောက်ပွဲမှာမဲအများစုရပြီလေထားပါတော့။အဲ့ဒီရွေးကောက်ပွဲကိုသူရနဲ့တက်ကန်နေပြီးတော့မှ honor လုပ်ပါမလား။ဒါကိုပဲကျွန်တော်ဆွေးနေတယ်။ဘယ်ပုံစံနဲ့ဘယ်လိုလာမယ်ဆိုတော့အဲ့ဒီအတွက်လည်းကျွန်တော်တို့ကသတိထက်ထက်နဲ့ထားပြီးတော့တောက်ကြည့်နေရမယ်ဆရာကြည့်တယ်လို့ပြောတင်ပါ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီလောက်ဒီမြန်မာပြည်သူပြည်သားတွေကနိုင်ငံတကာတွေကကိုစိုးရိမ်နေရတဲ့ဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲနေ့မှာဘာတွေများဖြစ်လာနိုင်မလို့ဆရာထင်လဲရှင
်ဖြစ်နိုင်တဲ့အလားအလာကတော့ရွေးကောက်ပွဲကာလမှာနော်ရွေးကောက်ပွဲနေ့ပေါ့ဗျာနော်တော်တော်များရှိရပါ့။အဲ့ဒီနေ့မှာကြာမှာဝန်တိုင်းဆိုပြီးတော့မှဖြစ်ဖို့ရတော့ဒီလိုမျိုးသိမလို့ဗျာအဲ့တော့အဲ့ဒီနေ့မတိုင်ခင်မှာအခုတိုင်းဆိုလို့ရှိရင်နေရာတော်တော်များများနေတပြီလုံးအနေထားရစိုးစိုးတဲ့အာဏာပိုင်နေနဲ့လည်းခါတမရောပိုင်းပေါ့ဗျာတမရောပိုင်းကသူတို့ရဲ့အလားအလာကိုဘယ်လိုတွက်ပါလဲဆိုတာပဲကျွန်တော်ကြည့်ရမယ်ဗျာတော်တော်များများကဒါသာကြီးပိုင်းတိုက်တဲ့ကိစ္စတွေနောက်တစ်ခါတခြားလူမျိုးကြီးပိုင်းတိုက်တဲ့ကိစ္စတွေတိုင်းရင်းသားလူမျိုးစုတွေနဲ့ဒီမှာဒီမိုကရေစီအဓိကအင်အားစုတွေနဲ့ခွဲပြီးတော့ခွဲထုတ်ဖို့ကြိုးစားတဲ့လုပ်ငန်းတွေအဲ့လိုလုပ်တာတွေကတော်တော်များပါပြီအဲ့ဒီရွေးကောက်ပွဲနဲ့မဆိုင်မဲနဲ့ပေါ့ဗျာတခြားအချက်တွေဥပမာဆိုတော့ဟိုတိုင်းသားတွေနဲ့စစ်ပွဲတွေပြန်ဖာတိနာမျိုးပေါ့ဗျာ CEO ကိုချစ်ဖွဲ့ရပဲထိုးထားတဲ့ကိစ္စမျိုးရှိသေးတာဟုတ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီလိုစစ်တွေပြန်ပြီးတော့မီးမွေးလာမျိုးစသဖြင့်အဲ့လိုနည်းနဲ့ဖြစ်လာနိုင်ရဲ့လို့ကျွန်တော်ထင်ပါဗျာဒါဒီအပိုင်းကလေးအတွင်းမှာဖြစ်လာတယ်ဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်မြင်တာအခုလောလောဆယ်အားသူတို့တော့မကောင်းနိုင်ဘူးဒါသူတို့တတိယစစ်နဲ့မြင်လာမယ်သိမယ်ဗျမြင်လာရင်တော့ကျွန်တော်ထင်တယ်ရုပ်ပုံကိုရှောရှူနေတဲ့ဖြစ်တပတ်ခွင့်ပြုမှာပုံဘူးလို့ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့လူလူကြီးရလေဒီရွေးကောက်ပွဲဆိုတော့အင်မတန်မျှော်လင့်အင်မတန်စိတ်အားထက်သန်နေရယ်ဆိုတဲ့အခါကျတော့အခုလိုအခြေမျိုးမှာဆရာဒီလူလူကိုဆရာဗာများပြောချင်ပါလဲရှင
်ဒီလူလူကိုသတိပေးကြရတော့သတိချက်မျက်စွာထားကို့အခွင့်အရေးကိုကာကွယ်ရဆိုတဲ့အေဂျင်တာတစ်ခုရယ်လူလူကိုတက်လှန်ထားခြင်းပါတယ်နောက်ဆိုတော့ပုံစံမျိုးစုံနဲ့ရွေးကောက်ပွဲအနောက်ချက်ဖြစ်နိုင်ကြဗျာရွေးကောက်ပွဲမဖြစ်တော့တော့မယ်ဆိုမှရောဖြစ်စီနိုင်တယ်ဆိုမှလုံးဝကားလွန်နိုင်တဲ့အလားအလာလေးပေါ်လာမှာလို့ကျွန်တော်တို့ကကိုရီးယားကျူပင်တက်တာတော့ဒီခဏနေနဲ့ထားဖို့ပဲဒီလိုမျိုးသတိပေးတင်ပါလေ
ဟုတ်ကဲ့ပါရှင်ဆရာဥက္ကမောင်ဆောင်အခုလိုဖြစ်ကြပြီတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူး